မြန်မာနိုင်ငံမှာလမ်းပန်းဆက်သွယ်မှုအခက်အခဲဆုံးနဲ့ဖွံ့ဖြိုးမှုတိုးတက်မှုအ ਨੇ ဆုံးပြည်နယ်တစ်ခုဖြစ်တဲ့ချင်းပြည်နယ်ထဲမှာပညာရေးဖွံ့ဖြိုးတိုးတက်မှုကိုအဓိကဦးစားပေးပြီးလှုပ်ဆောင်ဖို့အတွက်အရေးတကြီးလိုအပ်ပါတယ်လို့အမျိုးသားဒီမိုကရေစီဖွဲ့ချုပ်ဥက္ကဋ္ဌဒေါ်ဆန်းစုကြည်ကပြောဆိုလိုက်ပါတယ်။2008ခုနှစ်အခြေခံဥပဒေပြင်ဆင်ရေးဆိုင်ရာစည်းရုံးလှုံ့ဆော်ဖို့အတွက်ရည်ရွယ်ချက်နဲ့ရောက်ရှိနေတဲ့ချင်းပြည်နယ်ခီးစဉ်တွင်မှအဲ့လိုပြောဆိုလိုက်တာပါ။ဒေါ်ဆန်းစုကြည်ရဲ့ဒီခီးစဉ်နဲ့ပတ်သက်ပြီးဆက်သွယ်မေးမြန်းထားတဲ့မတ်စုမုံကအကြောင်းစုံကိုပြောပြပေးပါအောင်ရှင်။
ဟုတ်ကဲ့ပါပညာရေးဖွံ့ဖြိုးတိုးတက်မှုနည်းနေတဲ့ချင်းပြည်နယ်တွင်းမှာစာသင်ကျောင်းတွေပို့ပြီးတော့ဖွင့်လှစ်ပြီးတော့ပညာရေးမြန်မာအောင်ဆောင်ရွက်ဖို့နဲ့ပညာရေးကွန်ရက်တွေပြုလုပ်ဖို့ဒေါအောင်ဆန်းစုကြည်ကတိုက်တွန်းပြောဆိုခဲ့တယ်လို့ခလီးခရိုင်အမျိုးသားဒီမိုကရေစီအဖွဲ့ချုပ်ဥက္ကဋ္ဌဥပမင်းကပြောပါတယ
်ချင်းတော်ကတော့ပညာရေးရဲ့လည်းအနေဆုံးစီးပွားရေးရဲ့လည်းအနေဆုံးလို့ပြောရမှာပဲနော်ပြည်နယ်များလုံးနဲ့မှာသူကအနေဆုံးပြည်နယ်ပေါ့ဗျာနော်ဘာလို့လဲဆိုတော့ကောင်းတောင်မှာကြောက်တောင်လည်းမထားနိုင်ရွာသူရောမှာကြောက်တောင်လည်းမထားနိုင်အဲ့လိုအခြေအနေမျိုးဖြစ်နေတာဗျ။တော်ဆန်းသူကြီးရောပညာရေးကိုရင်းအနေနဲ့ကြောက်တောင်ရှေသန္တာတိကနဲ့ပတ်သက်ပြီးသူကကြောက်တောင်လှုပ်ခဲ့တယ်ပေါ့နော်။အဲ့လိုပဲနောက်မှလည်းပဲဒီတိုးတက်မှုဖွံ့ဖြိုးမှုအ ਨੇ စုံနေရာတွေကိုအဓိကအပြင်တော့ပညာရေးကိုရင်းကိုအဓိကဦးစားပေးပြီးသူဆောင်ရွက်ဖို့ဒုစားနေတယ်လို့ကျွန်တော်မြင်ပါတယ်။
ဒေါ်ဆန်းစုကြည်ရဲ့ချင်းပြည်နယ်ခီးစဉ်ဒုတိယနေ့မှာတော့ကလေးမျိုးကနေတိတိမျိုးကိုခီးဆက်ပြီးမနက်ပိုင်းမှာတိတိမျိုးနဲ့ဇွန်လွန်ဇွန်ကြွာကိုတွားရောက်ပြီးတော့ရွှေပါရမီတောရဆရာတော်အရှင်ဆန္ဒတိကနဲ့အတူစာသင်ကျောင်းကိုဖွင့်လှစ်ပေးခဲ့တာပါအစစအရာရာဖွံ့ဖြိုးတိုးတက်မှုနောက်ကျတဲ့ချင်းပြည်နယ်တွင်မှာပညာရေးစီးပွားရေးဖွံ့ဖြိုးတိုးတက်ရေးလုပ်ငန်းတွေလှုပ်ဆောင်မှုအတွက်လည်းဒေါ်ဆန်းစုကြည်ကဆွေးနွေးခဲ့တယ်လို့ဥပမင်းကဆက်ပြောပါတယ
်ပြည်နယ်တွင်မှာရှိတဲ့စီးပွားရေးလုပ်ငန်းတွေဆိုရတဲ့ဟိုတိတ်ကြီးကြီးမမမရှိတဲ့အခါကျတော့ချင်းပြည်နယ်စီးပွားရေးကမလေးရှားတို့ဟိုအင်ဒိုနီးရှားတို့စင်ကာပူတို့မလေးရှားတို့ထွက်လို့ရတဲ့စီးပွားရေးမျိုးတော့ပဲရှိနေတာဖြစ်နေတာဘူးဗျ။အဲတော့အဲ့ဒီအခြေအနေကနေကျင်းလို့အောင်ဆိုပြီးဒေါ်ဆန်းစုကြည်ကစကားတခွန်းပြောပါကြ။အထူးသဖြင့်ဆေးရတဲ့ပြည်နယ်တွေရဲ့စီးပွားရေးပြည်ညာရေးစမ်းမရေးတွေကိုအထူးသဖြင့်ပါတီဝင်များကစီးစပ်ပြုစုပြီးပြရမယ်ဒီကိစ္စကိုအထူးဦးစားပေးပြီးလှုပ်ဆောင်ရမယ်လို့သူပြောပါတယ်ဗျ
တီးတိမ်မျိုးကိုရောက်ရှိလာတဲ့ဒေါ်အောင်ဆန်းစုကြည်ကိုချင်းတိုင်းရင်းသားတွေနဲ့မျိုးနွယ်စုတွေကတိုင်းရင်းရိုးရာဝစ်ဆုံပြေးတွေနဲ့ကြိုဆိုခဲ့ကြတယ်လို့တမူးမျိုးနယ်မျိုးသားဒီမိုကရေစီအဖွဲ့ချုပ်ဥက္ကဋ္ဌဦးမြင့်စောကပြောပါတယ
်ကလေးရကနေတလိုက်ပေါ့နော်တီးတိမ်ကိုတွားရကြမှာဟိုတီးတိမ်မျိုးနယ်တွေကလေဇိုလုံးဆုံးရွာလေးမှာတော့ရှင်စန္ဒာတိကနဲ့ဟိုပေါ့နော်သူတို့ကြောင်းဖွံ့ဝဲလုပ်တယ်ကအမှ300ရှင်စန္ဒာတိက300လူတန်းကားလေအဲ့အားလေးမှာသူတို့အဲ့မှာမေဆုနဲ့တွားပြီးတော့မနေ့9နာရီမှာတွားဖွင့်နေဖုံမဲလုပ်တယ်ဒီအိမ်မှာညနေ4နာရီမှာသူတို့လူဟောပြောပဲလုပ်မယ်ဟုတ်ကဲ့ပြဟုတ်ကဲ့ပြနာကတော့နာရတော့လာတယ်ကျောင်းချင်းချင်းကလည်းချင်းဒီလိုကလည်းအများကြီးရတယ်နော်အဲ့မှာချင်းပြီးရင်ဟာခါဖလန်ကျောင်းလူဆိုင်ဆိုတာမျိုးစုံလာတယ်မိုက်သူရိုးရဝတ်စုံနေနေလေးနော်ပန်းစီပေးတတ်တယ်သူချင်းတရားရဝတ်စုံအပြစ်ထဲလာကြတယ်မိုက်အများကြီးပဲ
ဒေါ်အောင်ဆန်းစုကြည်ရဲ့ချင်းပြည်နယ်ခီးစဉ်တွင်မှာပြည်ထောင်စုစိတ်ဓာတ်နဲ့တိုင်းရင်းသားစည်းလုံးညီညွတ်ရေးကိုအဓိကထားဖော်ဆောင်နေတယ်ဆိုတဲ့ယုံကြည်ချက်နဲ့တိုင်းရင်းသားတွေဘက်ကလည်းကြိုဆိုခဲ့ကြတယ်လို့ခလေးခရိုင်ဥက္ကဋ္ဌဥပမင်းကပြောပါတယ်
။ဒေါ်အောင်ဆန်းစုကြည်သူလိုချင်တာကတိုင်းရင်းသားလုံးဟာဒီပြည်ထောင်စုစနစ်ကိုပျော်ဝင်ဖို့ပြည်ထောင်စုစနစ်ထဲမှာတကယ်စနစ်တကျပါဝင်နိုင်ဖို့ပေါ့နော်။ကျွန်တော်တို့အသိပညာပြင့်တင်ပေးဖို့ပြည်ထောင်စုစနစ်ကိုတကယ်စစ်မှန်တဲ့ပြည်ထောင်စုစနစ်နဲ့စစ်မှန်တဲ့ပြည်ထောင်စုငြိမ်းချမ်းရေးရဖို့ဒီရွယ်ချက်နဲ့လာတယ်လို့ကျွန်တော်မြင်ပါတယ်ဗျ
။ချင်းပြည်နယ်ခီးစဉ်အတွင်းမှာခလေးတီးတိမ်ဟာခါစတဲ့မြို့တွေမှာဒေါ်အောင်ဆန်းစုကြည်ဟာ2008ဖွဲ့စည်းပုံအခြေခံဥပဒေပြင်ဆင်ရေးနဲ့ပတ်သက်ပြီးတော့ချင်းပြည်သူလူထုနဲ့တွေ့ဆုံပွဲတွေကျင်းပပြီးဆွေးနွေးနေတယ်လို့ချင်းပြည်နယ်အမျိုးသားဒီမိုကရေစီအဖွဲ့ချုပ်ဘက်ကလည်းဖွဲ့စည်းပုံအခြေခံဥပဒေနဲ့ပတ်သက်ပြီးချင်းပြည်သူလူထုကိုလိုက်လံတွေ့ဆုံရှင်းလင်းထားတယ်လို့တမူးမြို့နယ်အမျိုးသားဒီမိုကရေစီအဖွဲ့ချုပ်ဥက္ကဋ္ဌဦးမြင့်စောကပြောပါတယ်
။သူတို့ကသူတို့ဒီဖွဲ့စည်းပုံအခြေခံဥပဒေဆိုတာကျွန်တော်ဘာမှမသိကြဘူးလေနော်ကြည်ပြည်လည်းမသိဘူး။ကျွန်တော်ကရှင်းတိုင်းတော့သူကဒီဖွဲ့စည်းပုံအခြေခံဥပဒေကိုတော်လေးနားလည်လာတာပေါ့နော်။နားလည်မှာတော့သာဒီဖွဲ့စည်းပုံအခြေခံဥပဒေဟာဘယ်အတွက်ရေးဆွဲထားလဲဆိုတာဒီသူနားလည်လာတာပေါ့ကျွန်တော်အခုအမေသူကပုံရှင်းကြရတော့ပို့ပြီးတော့ပြည့်စုံသွားတာပေါ့ဗျာ။
အမျိုးသားဒီမိုကရေစီအဖွဲ့ချုပ်ဥက္ကဋ္ဌဒေါအောင်ဆန်းစုကြည်ဟာဇန်နဝါရီလ9ရက်နေ့မှာတီးတိမ်မြို့နယ်ဇန်နဝါရီလ10ရက်နေ့မှာဖလန်းမြို့နယ်ဇန်နဝါရီလ9ရက်နေ့မှာဟာခါမြို့နယ်တွေမှာ2008အခြေခံဥပဒေပြင်ဆင်ရေးနဲ့ပတ်သက်ပြီးလူမှုဟောပြောပွဲတွေကျင်းပမှာဖြစ်တယ်လို့ခလေးမြို့နယ်ကိုဇန်နဝါရီလ9ရက်နေ့မှာပြန်လည်ရောက်ရှိလာပြီးတော့ဇန်နဝါရီလ10ရက်နေ့မှာတော့ခလေးမြို့နယ်မှာလူမှုတွေ့ဆုံဆွေးနွေးပွဲတွေကျင်းပပြီးတော့10ရက်နေ့မှာပဲသူ့ရဲ့ချင်းပြည်နယ်ခီးစဉ်အဆုံးသတ်မှာဖြစ်ပါတယ်ရှင်။